အီရန်နိုင်ငံဘက်ဂရက်မြို့တော်မြောက်ပိုင်းကစစ်တပ်အခြေစိုက်စခန်းတစ်ခုကိုဒုံးကျည်တွေနဲ့တိုက်ခတ်ခံရမှုအတွင်းအီရတ်စစ်သား၄ဦးဒဏ်ရာရခဲ့ကြောင်းစစ်တပ်ကတင်းကနေနေမှာပြောပါတယ်။ဘက်ဂရက်မြို့တော်မြောက်ဖက်ကီလိုမီတာ80လောက်အကွာကဘားလက်လေတပ်အခြေစိုက်စခန်းတိုက်ခတ်ခံခဲ့ရတာပါ။အဲ့ဒီစခန်းမှာအမေရိကန်တပ်ဖွဲ့ဝင်တွေမရှိဘူးလို့ကာကွယ်ရေးဌာနတာဝန်ရှိသူတွေက VOA ကိုအတည်ပြုပါတယ်။အမေရိကန်တွေထိခိုက်သေးဆုံးမှုမရှိပေမဲ့လို့လည်းနိုင်ငံခြားဝင်ကြီး Mike Pompeo ကတော့ဒီတိုက်ခိုက်မှုအပေါ်မကြေမနပ်ဖြစ်ရကြောင်းနဲ့ဘသူတွေပဲတိုက်ခိုက်သည်ဖြစ်စေအီရတ်အစိုးရအနေနဲ့အရေးယူဖို့တိုက်တွန်းကြောင်း Twitter လူမှုကွန်ရက်မှာရေးသားပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူလက်ချက်ဆိုတာတော့မသိရသေးပါဘူး။